ကျွန်တော်တို့ရဲ့စွဲချက်တွေကိုကြည့်နေချင်ရင်ဒေါက်ဆန်စုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေတယ်လို့လူ့ခွင့်ရေးရှင်နေဦးမင်းလွင်ကပြောရေးကိုပြောပါတယ်။မြေပြည်တော်တရားရုံးမှာတနင်္လာနေ့ကဒေါက်ဆန်စုကြည်ပေါ်ဆွဲထားတဲ့အမှုတွေထဲမှာတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့ပို့ကုန်သွင်းကုန်ပုံမှန်ဆက်သွယ်ရေးဥပဒေပုံမှန်စတဲ့အမှုသုံးမှုကိုပ ောက်စီရဲ့ဆွဆွဲချက်တွေမှာခိုင်လုံမှုမရှိဘဲအားနည်းချက်တွေအများကြီးရှိနေတယ်လို့နော်ဝေးအခြေစိုက်မြမလူခွင့်ရေးရှိနေဦးမင်းနေဦးက VOA ကိုပြောပါတယ
်။ကိုဗစ်စီးနေစီးကားနေရလူစုလူဝေးမလို့ရငါဦးတဲ့ပုံပြီးတော့စုပြုံးဝေးမလို့ရဆိုတဲ့အချက်အလက်တွေနဲ့တော့ကျင်းလို့နေတာကိုကျွန်တော်တွေ့ရတယ်။တောင်ဆန်းစုကြည်ကခြံရှိကိုမော်တော်ကားနဲ့စက်မောင်းသွားတဲ့ဥစ္စာကိုလက်ဖက်ပြရုံသိစားတစ်ခုပဲရှိတယ်ဆိုတော့ကျွန်တော်တို့တက်တင်ထောက်ထားနေတယ်လည်းသင်ပြနိုင်တဲ့အခြေအနေမျိုးဖြစ်ပါလေ။ကျောင်းစုဘက်ကနေပြီးတော့ရှိမှုကျင်းပတဲ့ပွဲတွေမှာဥပမာဆိုရင်တန်လျင်ထောင်းဆောင်ကစားဖို့မယ်ဆိုလို့ရှိရင်မတ်စတာဓာတ်လည်းတရားမှမတွေ့ရဘူး။နောက်ပြီးတော့လူစုလူဝေးအုပ်လိုက်ပြီးဓာတ်ပုံရိုက်ထားတဲ့ဥစ္စာလိုမျိုးတော့မှရှိတယ်ဒါတွေကိုဘလုံးကအရေးယူဆောင်ခြင်းမရှိဘူးဆိုတာတွေကိုကြည့်ကြရမယ်။ကျောင်းသူရဲ့စီမံခေါင်းဝဲမှုကတောင်ဆန်းစုကြည်ကိုတမင်သက်သက်အမှုရှင်ဖန်ဆီးဖို့အတွက်ရည်ရွယ်လှုပ်ဆောင်နေဆိုတော့အထင်ရှားရှားပေါ်နေစီတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဗျ။အ
ဲ့တော့ဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှပုတ်ကုံတွင်းကုံပုံမှတို့နဲ့တောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေပေါ်မှာရောဘယ်လိုသုံးသပ်လဲရှင်
။ဆက်သွယ်ရေးဥပဒေပုံမှနဲ့တရားစွဲဆိုထားတဲ့ကိစ္စရပ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လည်းဆက်သွယ်ရေးစကားပြောဆက်တွေကဒေါက်ဆန်းစုကြည်အနေနဲ့ဝယ်ယူပေးထားတာမရှိဘူး။နောက်ပြီးတော့တကမိမိရဲ့လုံခြုံရေးအဖွဲ့တွေတုံးတဲ့ပစ္စည်းကိုဒေါက်ဆန်းစုကြည်အနေနဲ့ဘလို့မှသိရှိနိုင်စွာမရှိဘူး။နောက်ပြီးတော့ဒီပြည်ဒိန်းကနေပြီးတော့လုံခြုံရေးအဖွဲ့တွေခန့်နာတာဖြစ်တယ်။ဒီပြည်ဒိန်းကနေပြီးတော့ပဲလုံခြုံရေးဆိုင်ရာကိစ္စတွေကိုစီမံခန့်ခွဲတာဖြစ်တယ်။ဒါကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ဒါတွေကိုသိရှိခြင်းလည်းမရှိဘူး။အဲဒီလိုသိရှိခြင်းမရှိတဲ့အပေါ်မှာတော်သူရဲ့ဒီမှာသဘောမျိုးအောင်မှာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အခုလိုမျိုးဆွဲဆိုထားတဲ့ဥစ္စာတွေကနိုင်ငံရေးရပြင်ရသွားအောင်နိုင်ငံရေးရထောက်ခံမှုကျဆင်းသွားအောင်တော်ဆန်းစုကြည်ပေါ်မှာပြည်သူလူထုတွေရဲ့ယုံကြည်မှုလျော်နေသွားအောင်စတဲ့ကြည့်ရချက်တင်နဲ့လှုပ်ဆောင်နေလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အဲ့တော့အခုဆိုရင်တရားဆွဲတဲ့အတွက်ကုန်ကြစိတ်တွေကထွက်လာပြီပေါ့နော်အဲ့တော့ဒီကုန်ကြစိတ်တွေကိုဒေါက်ဆန်းစုကြည်ကပေးရမှာလားအဲ့ဒီကုန်ကြစိတ်တွေကိုဘသူကပေးမှာလဲရှင
်ဒေါက်ဆန်းဘောတရားဆွဲဆိုထားတဲ့ရေးစကားနေနဲ့ပတ်သက်လို့ကတော့ဒီနိုင်ငံတော်ကနေပြီးတော့ဆွဲဆိုတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့မြင်ပါတယ်သို့တော်လည်းပဲဒေါက်ဆန်းဘက်ကလိုက်ပြီးတော့အခုကံဒီပါတဲ့ရှင်းနေကြတော့အခမဲ့လိုက်ပါဆောင်ရတဲ့ကိစ္စဖြစ်တဲ့အတွက်ကြော်တော့ကျွန်တော်တက်တင်စဉ်းစားရမလို့ဘူးကျွန်တော်မြင်တယ်။တရားဆွဲဆိုတဲ့ကိစ္စရမှာကုန်ကြစည်တွေရှိတယ်ဆိုတာမှန်တယ်။ကိုနိုင်ငံတော်ကဆွဲဆိုတာဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့ပဲကျွန်တော်ကြံရင်းပြောနိုင်ပါလိမ့်မယ်
။ဒီကနေ့ဇွန်လ15ရက်နေ့မှာဒေါက်ဆန်းစုကြည်ကိုတဘာဝ BND ရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှန်25နဲ့ဆွဲထားတဲ့အမှုနောက်တမှုနဲ့သမရဦးဝင်းမြင့်နေပြည်တော်စီပင်တရားရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူ၃ရောက်တွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့ကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့အကျိုးဆောင်ရှင်တွေက VOE ကိုပြောပါတယ်။အခုလိုစေအုပ်စုကဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စု Maryland ပြည်နယ်ချင်းလူမျိုးအဖွဲ့အစည်းဥက္ကဋ္ဌဒေါက်ကပ်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မရှိတဲ့အမှုကိုမရှိရှိအောင်လုပ်ကြံပြလို့ရပါဒီအမှုတွေကဒေါက်ဆန်းစုကြည်ကျိုးလွန်နေဆိုတာတခုမှမဟုတ်ပါဘူး။စေအုပ်စုကြီးစစ်ကောင်စီရဲ့နေဘရမသူတို့အကြောင်းပြချက်မျိုးမျိုးရှာကြံဘရမဖွင့်တဲ့အမှုတွေပါ။ဘာလို့လဲဆိုတော့အခုချိန်မှာလည်းကျွန်တော်မြန်မာနိုင်ငံမှာဥပဒေဆိုတာမရှိတော့ပါဘူး။ဥပဒေဆိုတာတင်တ်စီဝါမှာပဲရှိပါသေးတယ်။
ဒေါက်ဆန်းစုကြည်ပေါ်ပြည်မှုဆိုင်ရာတရားစွဲဆိုမှုတွေဟာအတုအယောင်တွေတာဖြစ်ပြီး2020ပြည့်နိုဝင်ဘာရွေးကောက်ပွဲမှာသူအပြတ်တက်အနိုင်ရခဲ့တာကိုပေးထက်ဖို့နိုင်ငံရေးလှုံ့ဆော်မှုရည်ရွယ်ချက်ရှိရှိလှုံ့ဆော်လာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူ့ခွင့်ရေးဆောင်ချီအဖွဲ့ကြီး HRW အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလေဒေါက်ဆန်းစုကြည်ပေါ်ဆွဆွဲချက်တွေအားလုံးရုပ်သိမ်းဖို့နဲ့သူ့ကိုချွင်းချက်မရှိ ချက်ချင်းပြန်လှုပ်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်။